အီရန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပြန်ရုတ်သိမ်းနေတာမှာနောက်ဆုံးကားတန်းဟာအီရန်နိုင်ငံကနေကူဝိတ်နိုင်ငံထဲကိုဒီကနေ့ပဲဖြန့်မောင်းသွားပြီဖြစ်ပါတယ်။အမေရိကန်တပ်သားတွေရာနဲ့ချီတင်လာတဲ့အဲ့ဒီနောက်ဆုံးကားတန်းဟာနေဇတ်ဒေသကိုမနက်9:38မိနစ်ကဖြတ်သွားတာပါ။အီရန်နိုင်ငံဘက်ဒတ်မြို့မှာရှိနေတဲ့အမေရိကန်တန်ယုံအဆောင်အဖြစ်နဲ့တပ်ဖွဲ့ဝင်နေရာလောက်သာခြံထားခဲ့တယ်လို့သိရပါတယ်။ကိုနစ်နီးပါးကြာခဲ့တဲ့အီရန်စစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့ဝင်4500လောက်သေဆုံးခဲ့ရတယ်လို့ထောင်ပေါင်းများစွာသောအီရတ်နိုင်ငံသားတွေလည်းအသက်ဆုံးရှုံးခဲ့ကြရပြီးတော့ကုန်ကျစရိတ်ဟာလည်းအမေရိကန်ဒေါ်လာဘီလီယံပေါင်းများစွာရှိခဲ့တာပါ။အီရတ်ဆီဟာနာအီရတ်အာနာရှင်ဟောင်းဆရာမ်ဟူဆိန်ကိုဖြုတ်ချဖို့အတွက်အမေရိကန်တပ်ဖွဲ့တွေ2003ခုနှစ်မှာအီရတ်စစ်စင်ရေးကိုစတင်ဆင်နွှဲခဲ့ကြတာပါ။စစ်ပွဲရေချင်မြင့်နေတဲ့အချိန်အတွင်းအီရတ်နိုင်ငံအတွင်းကအမေရိကန်စစ်ကမ်းပေါင်း900မှာတပ်ဖွဲ့ဝင်ပေါင်း 300,000 ကျော်ရှိနေခဲ့တာပါ။မနေ့ကစနေနေ့မှာတော့တပ်ဖွဲ့ဝင်ပေါင်း 3,000 တောင်အီရတ်နိုင်ငံအတွင်းမှာမရှိတော့ပါဘူး။